ဖိလစ်ပိုင်နိုင်ငံမှာကိုဗစ် -19 ရောဂါကူးစက်မှုကိုထိန်းချုပ်နိုင်ဖို့အာဏာပိုင်တွေနဲ့ရဲတပ်ဖွဲ့ဝင်တွေပူးပေါင်းပြီးရောဂါပိုးကူးစက်ခံရသူလူနာတွေကိုတိတ်တက်ဆေးရှာဖွေသွားမယ်လို့ပြည်ထောင်ဝင်ကြီးအက်ဒဝါဒိုအာနီယိုကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာကိုဗစ် -19 ကူးစက်မှုနဲ့အသေးအပြောင်နှုတ်မြင့်တက်နေပြီးနိုင်ငံတွင်းနေရာတချို့မှာတင်းကျပ်တဲ့အသွားအလာကန့်သတ်ချက်တွေပြန်ချထားချိန်မှာအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။ကိုရက်ကွယ်ဝင်းချက်မှာယောဂကုသတာကိုတွေ့ရင်လဲအကြောင်းကြားကြဖို့ဝန်ကြီးအာနိုကတိုက်တွန်းထားပြီးယောဂကုသထားသူတွေအနေနဲ့ပူပေါင်းဆောင်ရွက်ဖို့ညှင်းဆန်းရင်ထောက်ထံချမှတ်မယ်လို့လည်းတတိပေးထားပါတယ်။ဒီတစ်ပတ်ထဲမှာဖိလစ်ပိုင်နိုင်ငံရဲ့တရက်တဲယောဂကုသမှုနှုန်းကအရှိတောင်အရှာဒေသရဲ့အမြင့်ဆုံးစံချိန်ကိုရောက်ခဲ့သွားပြီးစေယုံတွေမှာလည်းလူနာဥယျာဉ်တရှိန်ထိုးတိုးတက်သွားတာကြောင့်အခုလိုတင်းကျပ်တဲ့စည်းကမ်းတွေချမှတ်လာတာပါ။အသွားအလာနဲ့စီးပွားရေးလုပ်ငန်းတွေကိုဇွန်လတရက်နေ့ကဖြေလျှော့ပေးပြီးနောက်ပိုင်းကုသမှုနှုန်းကသုံးဆမြင့်တက်လာတာလည်းဖြစ်ပါတယ်။ယောဂကုသခံရသူတွေလိုအပ်တဲ့ဝန်ဆောင်မှုအပြည့်အစုံမရှိဘဲအိမ်တွေမှာတီးခြားခွဲခြားခံရတာမျိုးမဖြစ်စေချင်တာကြောင့်သူတို့ကိုတရင်တက်စင်လိုက်ရှာပြီးတီးခြားခွဲဆောင်ကြည့်တဲ့နေရာမှာထားမှာလို့ဝန်ကြီးအာနုကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဆော်ပိုင်းနှုန်းကတော့ယောဂလက္ခဏာမပြင်းထန်ရင်အိမ်ဒီမှာပဲနေပြီးတိကျခွဲကြနေကြဖို့တိုက်တွန်းထားခဲ့တာပါအခုတော့တရင်တဆင်းလိုက်ရှာမဲ့စီမံချက်နဲ့ပတ်သက်ပြီးဝန်ကြီးအာနိုက2019ခုနှစ်ယောဂဆောင်ကြည့်သတိပေးပို့ချက်ဆိုင်ရာဥပဒေကိုကိုးကားပြီးကာကွယ်ပြောကြားထားသလိုပြည်ထောင်ဝန်ကြီးဌာနအတွင်းဝန်ဂျိုနသန်မာလာယာကလည်းတချို့လူနာတွေကထွက်ပြေးနေကြလို့အခုလိုလှုပ်ဖို့လိုအပ်တယ်လို့လည်းပြောပါတယ်ဖိလစ်ပိုင်နိုင်ငံမှာ COVID-19 ကူးစက်သူ 9,000 ကျော်နဲ့သေဆုံးသူ 1,600 ကျော်ရှိပါတယ်ခင်ဗျ